ဒီကနေ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကျင်းမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကဖေဖော်ဝါရီလတရနေ့ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျင်းပတဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲတိုင်းမှာလည်းမဲမတမာမှုတွေရှိခဲ့တဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းအရာတွေကိုထည့်သွင်း ကျွန်တော်တို့ရဲ့ဒီကနေ့ဆွဲဆိုထားတဲ့အမှုတွေအတွက်တရားရုံးကျမ်းစာစစ်ဆေးမှုတွေကိုအပတ်စဉ်ပြုလုပ်ရမှာကာယောဂကန့်သက်ချက်အများပြည်သူယုံပိတ်ရရှိတတ်မှတ်ထားတာကြောင့်နောက်လာမယ့်ယုံကျေးတွေကိုအကုလာဇံထီရှင်းဆိုင်လိုက်ပါတယ်။ရန်ကုန်ကပြပလာတဲ့သတင်းမှတ်ခင်ချူတွေတွေ့ပြပေးပါရှင်။
ဒေါ်ဆန်းစုကြည်ဘက်ကအပတ်စဉ်တွင်လာတဲ့အင်္ဂါနေ့တိုင်းတရားရုံးမှာခုခံချေပါနေရတာပါ။ကနအူးဆွဲဆိုထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာတနင်္လာနေ့ကျရင်၃မှုအင်္ဂါနေ့မှာ၂မှုနဲ့ပုံမှန်စစ်ဆေးနေတာဖြစ်ပါတယ်။ဒီနေ့ဇူလိုင်လ၂၆ရက်နေ့နဲ့မနက်ဖြန်၂၈ရက်နေ့မှာရုံးကြီးရဲ့ဖြစ်ပေမဲ့လို့ဩဂတ်လ၁ရက်နေ့အထိကိုများပြည်သူရုံးပိတ်ရက်အဖြစ ဖူးရကတက်တက်ဆက်ဆက်တင်းလာနဲ့တင်းထားလို့ခြေလာပြီ။ဒါကဒီတင်းလာနဲ့ခြေထားတဲ့အမှုတွေကတော့အဲနှစ်ရက်လည်းရှိပါတယ်။အဲတစ်ဆက်ဆက်မှာရောတင်းလာလေးခြေနဲ့အမှုတွေကလည်းနှစ်ဆက်နဲ့ခုံရနေခြေနဲ့အမှုတွေကလည်းဟိုတုံးနေနေပြီးပါတယ်။ဆိုအခုဒီရုံးကြီးတွေကဒီဟာခေါ်ထားတဲ့အထက်ကြီးပေါ့ဗျာ။အဲ့ဒီတိုင်းကစက်ထူတော့ပါတော့ဒီလူရပ်တဲ့လူစစ်ထားဘာလို့ခေါ်လဲဒီတုံးနေပါတော့905ထောက်လေးတော့ခေါ်ရှေ့ပြဆောင်လေးချက်ပြတာပေါ့။အဲ့အဲ့လားပြောတာ
ဒီကနေ့စစ်ဆေးတာမှာအွန်လိုင်းကနေတာရုံချင်းပြီးဆောင်ရွက်တာဖြစ်တာမို့ရှင်းနေရင်းနဲ့တောင်းဆန်းစုကြည်မတွေ့ကြရပါဘူး။ရုံချင်းရွှေ့တာမှာတောင်းဆန်းစုကြည်ရဲ့အမှုတွေအပြင်တမရဥဝင်းကြီးရဲ့အမှုပါပါဝင်တယ်လို့ရှင်းနေရကပြောပါတယ်။ကနဦးဆွေးဆိုခံထားရတဲ့အမှုတွေကဆက်တူရေးဥပဒေပုံမှား69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုပ်ဆော်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှား905ခွဲကိုအထက်တရားရုံးတွေကိုပြင်ဆင်ကြတက်ဖို့အတွက်လည်းရှေ့တွေကလှုပ်ဆောင်နေပါတယ်။ဒါပေမဲ့ပတ်သက်လို့ရုံးတွေပိတ်ထားတာကြောင့်ပြင်ဆင်ကြတက်ဖို့ကနှောင့်နှေးပွဲရှိနေပေမဲ့တတ်မှတ်ချိန်အတွင်းတက်နိုင်ဖို့လုပ်မယ်လို့ရှေ့တွေအခုမှန်စောကပြောပါတယ
်။ရုံးတွေပိတ်ကြောင်ပြတ်နေတယ်မဟုတ်လား။ဒါပေမဲ့ဒီပြင်ဆင်ရပ်တာတော့ကျွန်တော်ကအပေါင်း60ဝင်လို့ရတာဆိုတော့ဒီကနေ့ရပေါ့ငန်းကျုံဖွင့်နေပြပါခင်ဗျာ
တော်ဆန်းစုကြည်ကျမ်းမာရေးမကောင်းဘူးလို့သတင်းတွေထွက်ပေါ်နေပေမဲ့လည်းမင်းကပစ္စည်းပို့ရမှာတော့အစားအသောက်တောင်မှပြီးစီးဝါချက်မာတာမျိုးမရှိဘူးလို့ရှင်တွေကပြောပါတယ်ရုံးချင်းတွေရွှေ့လိုက်တဲ့အတွက်တွေးဆောင်ခွင့်မရတာကြောင့်ကျမ်းမာရေးအခြေအနေတည်ရဖို့အခက်အခဲဖြစ်နေတယ်လို့ရှင်တွေကပြောပါတယ်လက်ရှိနေပြည်တော်မှာအမှုရင်ဆိုင်နေရစဲငားမှုအတွက်ရုံးချင်းတွေကိုရွှေ့ဆိုင်းရတာမို့နောက်ထပ်ဆွဲဆိုတဲ့အာခရီးမှုတွေကိုလည်းမန္တလေးတရားရုံးမှာဇူလိုင်လ30ရက်နေ့ချိန်ထားတာကိုလည်းရုံးကြီးထက်ရွှေ့နိုင်ပွဲရှိတယ်လို့သူရဲ့ရှေ့နေအဖွဲ့ကပြောပါတယ်။ဒေါ်ဆန်းစုကြည်ကအာခရီးလိုက်စားမှုတိုက်ချက်ရေးဥပဒေပုံမှား55ချိုးဖောက်မှုနဲ့အမှု4မှုနိုင်ငံတော်လွှတ်ရေးချက်ပေါက်ကြားမှုဥပဒေပုံမှား31ကနေပို့ကုန်တွင်းကုန်ဥပဒေပုံမှား8ဆက်သွယ်ရေးဥပဒေပုံမှား69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှား905ခွဲတို့အပြင်တဘောဝပီးရနေစီမံခန့်ခွဲမှုဥပဒေပုံမှား25နဲ့အမှုနှစ်ခုစုစုပေါင်းအမှုပေါင်း10မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်